တနင်္ဂနွေ AB19 ည17နိုင်ခွဲအချိန်ထိသတင်းထုတ်ပြန်ချက်အရအခုဆိုရင်မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်သူပေါင်း112ဦးရှိသွားပြီလို့ကျန်းမာရေးနဲ့အကစားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။အမျိုးသားကျန်းမာရေးဓာတ်ခွဲဌာနရန်ကုန်ရဲ့ AB19 ဒုတိယအထုပ်ဓာတ်ခွဲနမူနာ182ဦးအနက်နောက်ထပ် 3 ဦးစီမှာ COVID ရောဂါပိုးတွေ့ရှိအတည်ပြုနိုင်တာကြောင့်လက်ရှိအချိန်ထိကူးစက်လူနာပေါင်း112ဦးဖြစ်သွားတာပါ။ကျန်းတဲ့ဓာတ်ခွဲလူနာ188ယောက်စီမှာတော့ယောဂပိုးမတွေ့ရှိရဘူးလို့ကျန်းမာရေးဌာနကပြောပါရယ်လူနာနံပါတ်109ကတင်ကန်ကျွန်းမြို့နယ်မှာနေတဲ့အသက်38နှစ်အရွယ်အမျိုးသားဖြစ်ပြီးလူနာနံပါတ်111ကတော့လှိုင်းသာယာကအသက်54နှစ်အရွယ်အမျိုးသမီးဖြစ်ပါရယ်သူတို့နှစ်ဦးစလုံးခရီးသွားတာတဲ့မှတ်တမ်းမရှိသလိုကိုဗစ်လူနာ2ဦးနဲ့ထိတွေ့ထားခြင်းလည်းမရှိခဲ့ပါဘူးဘူတထောင်မြို့နယ်ကအသက်63နှစ်အရွယ်လူနာနံပါတ်110ကသာပိုးရှိတဲ့လူနာနဲ့တွေ့ဆုံခဲ့တာပါကျမ၏ဌာနရဲ့တင်းငွေနေ့အစောပိုင်းသတင်းထုတ်ပြန်ချက်အရပါဆိုရင် AB19 တရက်ထဲမှာတင်ကိုရိုနာဗိုင်းရပ်စ်ပိုးတွေ့ရှိသူစုစုပေါင်း4ဦးရှိပါတယ်။ဒီ4ဦးစလုံးကိုတောင်ဥက္ကလာပအထူးကုဆေးရုံကိုပို့ဆောင်ကုသသွားမယ်လို့သတင်းထုတ်ပြန်ထားပါတယ်။အခုချိန်ထိမြန်မာနိုင်ငံမှာ COVID-19 ရောဂါကြောင့်သေဆုံးသူ9ယောက်ရှိကြောင်းကျမ၏ဝန်ကြီးဌာနကအတည်ပြုထားပါတယ်ခင်ဗျာ။